အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဧည့်သည်တော်ဂျပန်ဝန်ကြီးချုပ်ကီရှိရာဖူမီယိုကိုအင်ဂျီရိုမာဘိုဒူးနေကလက်ခံတွေ့ဆုံခဲ့ပါတယ်။မစ္စတာကီရှိရာကိုအမျှော်မြင်ရှိပြီးတတ်တည်ကြီးမားတဲ့ခေါင်းဆောင်ဖြစ်သမ္မတဘိုင်ဒန်ကနှုတ်ခွန်းဆက်စကားမှာပြောကြားလိုက်ပါတယ်။မစ္စတာကီရှိရာရဲ့ခေါင်းဆောင်မှုအောက်မှာဂျပန်နိုင်ငံရဲ့ကာကွယ်ရေးမူဝါဒနဲ့ဆွမ်းဆောင်ရည်တွေပြောစမှတ်ပြုလောက်အောင်ပြောင်းလဲခဲ့တယ်လို့လည်းမစ္စတာဘိုင်ဒန်ကကြေညာပါတယ်။အမေရိကန်နဲ့ဂျပန်နိုင်ငံတို့ဟာကာကွယ်ရေးကိစ္စတွေမှာလှုပ်ဖော်ကိုက်ဖက်တွေဖြစ်နေပြီးအင်ဒိုပစိဖိတ်ဒေသမှာဘယ်တော့မှလည်းမတူပို့ပြီးအားကောင်းလာခဲ့တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်ဂျပန်နိုင်ငံကလည်းကမ္ဘာနဲ့ဒေသအတွင်းစိန်ခေါ်ချက်တွေကိုရင်ဆိုင်ဖို့ကမ္ဘာရဲ့လှုပ်ဖော်ကိုက်ဖက်ဖြစ်လာဖို့အဆင်သင့်ရှိနေပါပြီလို့ဂျပန်ဝန်ကြီးချုပ်ကလည်းပြောဆိုသွားခဲ့ပါတယ်နည်းပညာနဲ့ကာကွယ်ရေးနယ်ပယ်အာဂါသလကမ္ဘာဆိုင်ရာနယ်ပယ်ဉာဏ်ရည်ထုကွမ်တမ်တပိုင်းတကူနဲ့တန့်ရှင်းစွမ်းအင်နယ်ပယ်တွေမှာပူပေါင်းဆောင်ရွက်ရေးကိုကြီးညာလိုက်မယ်လို့မျှော်လင့်ထားကြပါတယ်။ဒီနေ့ကြာတာပရိနေမှာတော့ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာပါတက်ရောက်ပြီး၃ပွင့်ဆိုင်ထိပ်သီးအစီအဝေးကျင်းပမှာပါ။